မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေဟာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့စီရင်ခန်းစာသစ်တစ်စောင်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီကိုဝင်ဖို့နီးကပ်လာနေသလိုမြန်မာနိုင်ငံမှာလည်းအကြမ်းဖက်အခြေအနေနဲ့သူတို့ရဲ့အခြေခံအခွင့်အရေးတွေကိုညှဉ်းပယ်ခံနေရတာကြောင့်အဲ့ဒီကလေးတွေအတွက်အန္တရာယ်ရှိနေတယ်လို့ UNICEF ကပြောပါတယ်။ဂျနီဗာကုလသမဂ္ဂဌာနချုပ်ကနေလာတဲ့သတင်းဆောင်ပါကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာကလေးငယ်ခံမှန်းရေးအတွက်တသိန်း8000ခွဲရှိနေသေးပြီးသူတို့ဆွေမျိုးသားချင်းတွေနဲ့အိမ်နီးချင်းတွေထွက်ပြေးသွားရတဲ့အကြမ်းဖက်အခြေအနေနဲ့ဆိုးရွားမှုတွေပေါ်ထိတ်လန့်နေကြတယ်လို့ UNICEF အစီရင်ခံစာမှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ပြီးခဲ့တဲ့နှစ်နဲ့အရင်နှစ်တွေကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ခံမှန်းရေး9,300,400ပတ်ဝန်းကျင်ရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်မှာပါကလေးငယ်တွေဟာအခြေအနေဆိုးတွေထဲမှာပိတ်မိနေပြီးသူတို့ရဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတယ်လို့အနာဂတ်အတွက်စိုးရိမ်နေကြတယ်လို့အစိုးရကစားပြုစုရေးသားသူ UNICEF အဖွဲ့ရဲ့ပြန်ကြားရေးဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ် Simon Ingram ကအစိုးရကစားထုတ်ပြန်တဲ့ February 22ရက်ကြာသပတေးနေ့မှာသတင်းထုတ်တွေကိုပြောပါတယ
် Our report issues a strong call to action on behalf of all Rohingya children.setting out specific requests
ရင်းငယ်တွေအလုံးအတွက်လှုပ်ဆောင်ပေးဖို့ကျွန်တော်တို့အစီအစဉ်ခံစားအပြင်းထန်တောင်းဆိုထားပါတယ်မြန်မာအစိုးရဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံတကာအသိုင်းအဝိုင်းအတွက်ပန်ကြားချက်တွေကိုဆက်စပ်မှန်မှန်ဖော်ပြထားပါတယ
်အကြံဖတ်မှုတွေအဆုံးသတ်ဖို့ရိုဟင်ဂျာတွေအပေါ်ရှေ့ပြောင်းသွားလာခွင့်ကန့်သတ်ထားတာဂျမားကြီးပညာရေးနဲ့အသံမှုဝန်ကြောင်းမှုတွေမှာပြင်းထန်လွန်းတဲ့ကန့်သတ်ချက်တွေရှိနေတာကိုရည်ညွှန်းပြီးသူတို့ခေါ်အားဖြင့်ရခိုင်ပြည်နယ်ကလူခွင့်ရေးအကျပ်အတဲကိုဂိုင်းတွယ်ဖြေရှင်းဖို့မြန်မာအစိုးရကို UNICEF ကတောင်းဆိုထားပါတယ် UNICEF အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကိုယ်စားလှယ်အဒူဝါဘတ်ဘီဒါကတင်းစားရှင်လင်းပွဲတွင်အခုလိုပြောပါတယ
် The first pillar is survival, the second pillar would be hope. And there is definitely a need to
ပထမထောက်ပံ့ရမှာကအသက်ရှင်တန်ရေးအတွက်ပါဒုတိယကတော့မျှော်လင့်ချက်ဖြစ်ပါတယ်ဒီကလေးတွေနဲ့သူတို့ရဲ့မိဘတွေမှာမျှော်လင့်ချက်ပြန်လည်ရှင်သန်လာအောင်လှုပ်ပေးဖို့တကယ့်ကိုလိုအပ်နေပါတယ်ဒါကြောင့်လဲကျောင်းအတွက်ပညာရေးအတွက်ကူညီဖို့တိတ်ကိုအရေးကြီးနေတာပါဒါကကလေးတွေကျောင်းပြန်တက်ရဖို့တင်မဟုတ်ပဲပုံမှန်ပတ်ဝန်းကျင်မျိုးမှာသူတို့ပြန်ရှင်သန်ခွင့်ရစေဖို့ပ
ါ2019ခုနှစ်ဩဂုတ်လကတည်းကရခိုင်ပြည်နယ်တွင်းနေရာအများပြားကို UNICEF နဲ့တခြားလူသားစာနာမှုအကူအညီပေးအဖွဲ့တွေဝင်ထွက်ခွင့်အပေါ်အပြင်းထန်ကန့်သတ်ထားပါတယ်ဒီနယ်တွင်းကကလေးငယ်အားလုံးအတွက်အကူအညီတွေချက်ချင်းအတားဆီးမဲ့ဘေးကွင်ပြုဖို့နဲ့လူမှုဝန်ဝိုင်းတွင်တင်းမာမှုတွေကိုကင်တွယ်ဖြေရှင်းပြီးလူမှုသဟဇာတာဖြစ်ရေးအားပေးတဲ့ရေရှည်လှုပ်ဆောင်ချက်တွေကိုချမှတ်ဖို့ UNICEF ကတောင်းဆိုပါတယ်ကလေးငယ်တွေကိုအကောက်အွယ်ပေးပါလို့လည်း Simon Ingram ကတောင်းဆိုပါတယ
် We're also calling for the protection of children of all ethnic groups.
ရခိုင်ပြည်နယ်အတွင်းလူမျိုးစုအလုံးအကလေးငယ်တွေကိုအကောက်အွယ်ပေးဖို့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ရေးအကြံပေးကမရှင်ကပြည်ကရန်နှစ်မှာတင်ပြထားတဲ့အကြံပြုချက်တွေနဲ့လည်းအညီပြည်နယ်ရင်းကိစ္စရပ်တွေကိုရေရှည်ပြည်လည်အောင်လုပ်ဖို့ကျွန်တော်တောင်းဆိုပါတယ
်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကကလေးငယ်တွေရင်ဆိုင်နေရတဲ့အန်ဒရယ်တွေကိုကင်ပွဲဖြစ်ရှင်းဖို့ရာတနိုင်ငံစလုံးကအကူအညီပေးလုပ်ငန်းတွေအတွက်လိုအပ်တဲ့ရန်ပုံငွေကိုအရင်ဆုံးကူညီထောက်ပံ့ကြဖို့နဲ့ရခိုင်ပြည်နယ်ကကလေးငယ်အလုံးအတွက်အရေးအသွေးမီပညာရေးမှာရင်းနှီးမြှုပ်နှံလှုပ်ဆောင်ပေးကြဖို့နိုင်ငံတကာအသိုင်းအဝိုင်းကိုလည်း UNICEF ကပန်ကြားထားပါတယ်ခင်ဗျာ